မပြည်တောင်ပိုင်းဖြစ်တဲ့ဘုဟုတိုင်းမွန်ပြည်နယ်ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းရဲ့စစ်ဘေးဒုက္ခတွေအခြေအနေကိုဇန်နဝါရီလ2ရက်နေ့ထုတ်တန်လွင်တိုင်းသတင်းဌာနကဖော်ပြပါတယ်။ကရင်ပြည်နယ်မှာဒုက္ခတွေ6000ကျော်၊ဘုဟုတိုင်းမှာ3000ကျော်၊တနင်္သာရီတိုင်းမှာ3800ကျော်ရှိပြီးမွန်ပြည်နယ်မှာတော့ဒုက္ခတွေ3900ကျော်ရှိပါတယ်။ဒုက္ခတွေဥယျာဉ်ဟာတိုးပွားနေပါတယ်။မွန်ပြည်နယ်မြောက်ပိုင်းကျိုက်တုံနဲ့ဘီးလင်းမှာသာစစ်ဘေးဒုက္ခတွေရှိကုန်ရပါတယ်။ပြည်သူကကော်ရေးတက်ရှိပြီးကရင်ပြည်နယ်နဲ့ဆက်နေတာကြောင့်တိုက်ပွဲတွေဖြစ်ပွားနေပုံရပါတယ်။မွန်ပြည်နယ်မှာဝါအရင်ဆုံးနိုင်ငံရေးပါတီဟာမွန်ပြည်စစ်ပါတီပါ။1995ကတည်းကစစ်တပ်နဲ့အပြစ်ရထားတာမို့အပြစ်ရစစ်တပ်26နှစ်ရှိပြီဖြစ်ပေမဲ့ရီမှန်းချက်နဲ့အလန်းဝင်းနေပုံရပါတယ်။တဲ့နဲ့မကိုင်းတဲ့အဖွဲ့ကတော့မွန်ညင်ရေးပါတီဖြစ်ပါလေ။မွန်အမျိုးသားပါတီနဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီတို့2019မှာပူးပေါင်းပြီးတည်ထောင်တဲ့မွန်ညင်ရေးပါတီ2020ရွေးကောက်ပွဲမှာပြည်내အမှတ်6နေရာအနိုင်ရရှိတာဟာမွန်ပြည်သူတွေအတွက်ကြီးနူးစရာဖြစ်လာပါတယ်။ပါတီနှစ်ခုမပူးပေါင်းခင်ကတော့ကိုယ်စလဲ3နေရာသာရရှိပါတယ်။
မွန်ပြည်နယ်မှာနိုင်ငံရေးပါတီအတော်များများရွေးကောက်ပွဲဝင်ကြပေမဲ့မွန်ညင်ညွေရေးပါတီနဲ့ NLD ကသာလူထုထောက်ခံမှုအများဆုံးရပါတယ်။ဒါကြောင့်နှစ်ပါတီကြားပြိုင်ဆိုင်မှုလည်းပြင်းထန်လာပါတယ်။ NLD policy မှာတိုင်းရင်းသားနဲ့ပတ်သက်ပြီး PP ပြင်းပြင်းဖော်ပြတာမရှိလို့ကိုပါတီနိုင်အောင်လုပ်ပြီးကိုလန်းကိုသွားရမယ်လို့မွန်ညင်ညွေရေးပါတီဒုက္ခတာနိုင်ချမ်းတွဲကဆိုပါတယ်။ပါတီဥက္ကဋ္ဌနိုင်တင်အောင်ကတော့လွန်ခဲ့တဲ့အောက်တိုဘာလကကွယ်လွန်သွားခဲ့ပါတယ်။ဒါပေမဲ့ဆရာနာသိန်းကောင်စီနဲ့ပူးတွဲဆောင်ရွက်ဖို့သဘောတူတာကြောင့်မွန်ညင်ညွေရေးပါတီဟာမညီမညွတ်ပဲဖြစ်လာပါတယ်။ဘိုဟိုကော်မတီဝင်အများစုမဲနဲ့ပူးတွဲလုပ်ကင်ဖို့ဆုံးဖြတ်တာမို့ကြံဘိုဟိုကော်မတီဝင်၃ပုံ၃ပုံကျော်ကပါတီကနှုတ်ထွက်စာတင်ကြပါတယ်။ဒါကြောင့်အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံသူနဲ့စစ်ကောင်စီကိုထောက်ခံသူစသဖြင့်အုပ်စု2မျိုးကွဲလာပါတယ
်။မွန်ညင်ညွေရေးပါတီခေါင်းဆောင်၂ဦးကိုစစ်ကောင်စီကနေရာပေးပါတယ်။တဦးကိုဘောအုပ်ချုပ်ရေးကောင်စီဝင်အဖြစ်လက်ခံပြီးကျန်တဦးကိုပြည်내အုပ်ချုပ်ရေးကောင်စီဝင်အဖြစ်သတ်မှတ်ပါတယ်။ချက်ကောင်စီဝင်ဖြစ်လာပြီးမကြာမီမော်လမြိုင်ဘလူးကျွန်းတရားကိုဘောချုပ်အောင်ဆန်းတရားကနေတန်လွင်တရားလို့အမည်ပြောင်းလိုက်ပါတယ်။မွန်လူလူကတော့ရမညာလို့ပေးကျင်ပါတယ်။မွန်တိုင်းရင်းသားတွေဟာသဘောထားအမျိုးမျိုးကွဲပြားနေပြီမဲ့ဝယ်လွန်နိုင်ငံထူထောင်ရေးဆိုတဲ့ဘုံကြီးမှန်းချက်ခိုင်ခိုင်မာမာရှိဖို့လိုတယ်လို့မွန်အမျိုးသမီးကွန်ဝုဒ်ကနိုဝင်ဘာလ9ရက်နေ့ထုတ် Transnational Institute စာဆောင်မှာဝေဖန်သုံးသပ်ထားပါတယ
်မွန်နိုင်ငံရေးပါတီကြီးနှစ်ခုပူးပေါင်းပြီးမွန်ညင်ညွေရေးပါတီထီထောင်နိုင်တာဟာအနာဂတ်ဖက်ဒရယ်နိုင်ငံရဲ့အခြေခံအုတ်မြစ်အဖြစ်မွန်ပြည်သူတွေကယုံကြည်တယ်လို့ဆိုပါတယ်အခက်အခဲမျိုးစုံကိုကျော်လွှားပြီးကွဲပြားနေတဲ့အုပ်စုတွေကိုစူးစီးနိုင်တဲ့အတွက်မွန်ညင်ညွေရေးပါတီပေါ်ထွက်လာတာပါဒါကြောင့်2020ရွေးကောက်ပွဲဟာမွန်နိုင်ငံရေးကိုဂုံတရီတိုးစေတယ်လို့ပြောကြပါတယ်။ဒါပေမဲ့ဆရာနာသိမှုကြောင့်မွန်နိုင်ငံရေးဟာဂုံတိတ်ခါကြာဆင်းရပြန်ပါတယ်။စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်တဲ့အတွက်မွန်ညင်ညွေရေးပါတီကနှုတ်ထွက်သွားသူအများအပြားရှိလာပါတယ်။စစ်ကောင်စီနဲ့လက်တွဲတာကိုမှန်ကန်တယ်လို့ထင်တဲ့အုပ်စုနဲ့မှားတယ်လို့ထင်တဲ့အုပ်စုကွဲပြားသွားပါတယ်။စီးလုံးညင်ညွတ်ရမယ့်အချိန်မှာကွဲပြဲကုန်တာဟာအားနည်းချက်ဖြစ်လာပါတယ်။
မွန်ပြည်ကနာပြည်ရှင်ရင်းနဲ့စစ်တပ်မကြီးစိုးရေးကိုမွန်လူလူကလိုလားပါလေ။ဒါကြောင့်မွန်ညီညီရေးပါတီဟာဘယ်အတွက်ကြောင့်စစ်ကောင်စီနဲ့ပူးပေါင်းတယ်ဆိုတာမစင်စားတတ်အောင်ဖြစ်နေကြပါလေ။ကိုဗစ်ရောဂါဒဏ်နဲ့စစ်အာဏာသိမ်းတဲ့ဒဏ်ကြောင့်မွန်ပြည်နယ်မှာလူမှုစီးပွားရေးအခြေအနေရိုးရွင်းပျက်စီးနေပါလေ။ CDM အာဏာပြန်ဆန်ရေးလှုပ်ရှားမှုကြောင့်ရမရေးကန္တမှာလည်းရိုးရွင်းနေပါလေ။စစ်ကောင်စီလက်ထက်မွန်ပြည်သူတွေဒုက္ခရောက်နေတာကိုစစ်ကောင်စီနဲ့လက်တွဲနေတဲ့မွန်ညင်ညွတ်ပါတီလည်းဘာမှမတတ်နိုင်ပါဘူး။ဒါကြောင့်လက်ရှိမွန်နိုင်ငံရဲ့အခြေအနေဟာမွန်ညင်ညွတ်ပါတီတည်ဆောင်စဉ်အချိန်မျိုးပြန်ရောက်နေပြီလို့ဆိုပါတယ်။အခြားတိုင်းရင်းသားအနေနဲ့လက်တွဲပြီး Federal Democracy နိုင်ငံတည်ထောင်မယ်ဆိုရင်အရင်ဆုံးမွန်စည်းလုံးညီညွတ်ရေးကိုတည်ဆောက်ရပါလိမ့်မယ်။အခုတော့မွန်ညင်ရေးဟာအလားဝင်းနေပုံရပါတယ်။မွန်လူမျိုးမကွဲပြောက်ရေးနဲ့ပြည်နေမှုကင်းလွတ်ရေးကိုအာမခံဖို့မွန်လူလူမာရောမွန်ခေါင်းဆောင်ပိုင်းမာရောတာဝန်ရှိကြောင်း မိုးအမျိုးသမီးသူတေတီကွန်ဝုဒ်ကသုံးသပ်ထားပါတယ်ခင်ဗျာ